ခရစ်မတ်နဲ့နှစ်သက်ကူကာလနီးလာချိန်မှာပဲအမေရိကန်ပြည်ထောင်စုပြည်နယ်တချို့ကိုနှင်းမုံတိုင်းကြီးဖြတ်သန်းဖို့ရှိနေတာကြောင့်မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းစိုးရိမ်နေတဲ့ကြားကကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြပါတယ်နှင်းမုံတိုင်းကြောင့်တချို့ပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာထားတယ်လို့စာတင်ကြောင်းတွေလည်းပိတ်ထားရပါတယ်ဒေသခံမြန်မာတွေနဲ့ဆက်သွယ်ထားတဲ့ကိုညံဝင်းအောင်ကဒီအကြောင်းပြောပြပေးမှာပါခင်ဗျာ
မြဝင်ရိုးစုံကနေတက်ခတ်လာတဲ့အေးအေးလှိုင်းကြီးဟာအမေရိကန်အနောက်မြောက်ပိုင်းကနေအလယ်ပိုင်းပြည်နယ်တွေကိုဖြတ်ပြီးအရှေ့တောင်ပိုင်းဂျော်ဂျီယာပြည်နယ်အထိဖြတ်သန်းတိုက်ခတ်မှာမို့တချို့ပြည်နယ်တွေမှာနှင်းတွေအထူးအထက်ကျပြီးရေတွေပါခဲတဲ့အထိအေးနေမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်အရှေ့မြောက်ပိုင်းဖြစ်တဲ့မင်နီဆိုတာပြည်နယ်စိန်ပေါမြို့မှာနေတဲ့ဦးဇော်ဝင်းမောင်ကတော့သူတို့ပြည်နယ်မှာပြီးခဲ့တဲ့ရက်ကနှင်းတွေအတော်ကျခဲ့ပြီးနောက်ထပ်ဝင်လာမဲ့နှင်းမုန်တိုင်းအတွက်ကြိုတင်ပြင်ဆင်ထားရတဲ့အခြေအနေကိုပြောပြပါတယ်
နှင်းကခုတော့ရက်သွားပြီဒါပေမဲ့လုံခဲ့တဲ့မနေ့ကနဲ့တမန်မနေ့ကနဲ့ဆိုလို့ရှိရင်နှင်းကဘလောက်ရှိမလဲဆိုရင်နေရာပေါ်မူတည်ပြီးတော့၃လေးလက်မနေပြီးတော့မှ၈လက်မ၉လက်မလောက်ထိရှိတယ်လို့ပြောတယ်ဒါဒီမှာတော့အဲလက်တလုံး၂ရက်လောက်ကျလိုက်တာကိုပဲ၅လက်မလောက်ရှိတယ်ချော်လဲမှလည်းစိုးရတာပေါ့လေအဲ့တော့အေးတန်ကတော့ဘလောက်ရှိလဲဆိုတော့နောက်၂ရက်လောက်အတွက်မှာminus 30ပေါ့တုံညာအောက်ကိုနှုတ်30လောက်ထိအောင်အေးနိုင်တယ်တဲ့ဒါကြောင့်အင်မတန်ဒီယူဆိုင်ပြီးနေကြပါပေါ့လေ
ဟုတ်ကဲ့
အဲ့တော့ကျောင်းနေလည်းပဲဟလာစောစောပိတ်တဲ့ကျောင်းနေရှိတယ်လုံးဝပိတ်သွားတဲ့ကျောင်းနေလည်းရှိတယ်ပေါ့
အမေရိကန်မျိုးသားမိုးလေဝသဌာနကကြာသပတေးနေ့အစောပိုင်းထုတ်ပြန်တဲ့သတိပေးချက်အရမုံတိုင်းဟာနိုင်ငံအလယ်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာကြီးမားတဲ့ထိခိုက်ပျက်စီးမှုတွေရှိလာနိုင်တယ်လို့သတိပေးထားတာပါကနေဒါနိုင်ငံနယ်စပ်နဲ့နီးပြီးနယူးယောက်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ဘာဖလိုမြို့မှာနေထိုင်သူလုပ်ငန်းရှင်ဦးမင်းနိုင်ကတော့လျှက်စစ်မီးပြတ်တောက်နိုင်တဲ့သတိပေးချက်တွေအတွက်စိုးရိမ်နေရပြီးစားတော့ရည်အတွက်ကြိုတင်ပြင်ဆင်ထားရတယ်လို့ပြောပါတယ
်။လက်ရှိအခြေအနေမှာတော့ကျွန်တော်တို့ကအရင်ဘက်ကကြားထားတဲ့စနိုးလက်ကြံတွေကတော့ရှိနေတယ်။တော့အေးတာကလည်းအေးနေတယ်ပေါ့နော်။အဲ့ဒီအပြင်ကိုလာမယ့် weekend မှာစိုးစိုးဝါးဝါကြုံရနိုင်တယ်။တနင်္လာမိုင်60နှုန်းလောက်ထိနေတွေတိုက်ပြီးတော့မီးတွေလည်းပြတ်မယ်။အဲ့ဒီကြောင့်လက်နေတမီးတွေ၊ဘက်ထရီတွေ၊ဒီဖုန်းတွေအစသည်ဖြစ်ပေါ့နော်။အဲ့ဒီဟာတွေ charge လုပ်ထားဖို့တို့တို့ကညွှန်ကြားထားတယ်။နောက်ဆုံးဒီရေပိုက်တွေအစပညာရှင်တွေရဲ့ညွှန်ကြားချက်အရဆိုရင်ဒီရေကိုဖွင့်ထားပြီးတော့ဖြည်းဖြည်းချင်းပြကြတာရေပိုက်တွေခဲပြီးတော့လုံးဝပြောင်းလို့အဲဒီမျိုးတွေအစညွှန်ကြားထားတယ်တောက်ရေရတော့ဟိုရက်တွေပြအစင်းသိမ်းလောက်ထားတယ်မိတွေပြိန်အောင်မှအလွယ်တူစားလို့ရမယ့်ဟာမျိုးတွေပေါ့စနစ်တကျပြင်ဆင်ထားတာ
ဒီဇင်ဘာလ23တောက်ကြနေရောက်ရင်တော့တိုက်ခတ်လာမဲ့အေးအေးလှိုင်းကြီးဟာအသက်အန္တရာယ်ဖြစ်စေလောက်တဲ့အထိအေးလွန်ပြီးတချို့နေရာတွေမှာအနှုတ်လက္ခဏာ45ဒီဂရီဆယ်စီယပ်စ်အထိရောက်သွားနိုင်တယ်လို့မိုးစလပညာရှင်တွေကသတိပေးထားပါတယ်။ဒါဟာရေကဲမှအောက်ထိထိုးကျသွားပြီးပိုအေးခဲ့တဲ့အခြေအနေဖြစ်ပါတယ်။အမေရိကန်အရှေ့ဘက်ခြမ်းမြောက်ကယ်ရိုလိုင်းနားပြည်နယ်မှာတော့လာမယ့်ရက်တွေအတွက်အရေးပေါ်အခြေအနေကြီးညာထားတယ်လို့ရယ်လီမြို့မှာနေထိုင်တဲ့ဦးသိန်းထွန်းဆန်ကပြောပါတယ်။
ကျွန်တော်အဲ့ဒီကျွန်တော်တို့ပြည်နယ်မှာနော်ကယ်ရိုလိုင်းနားကတော့ရေကဲမှုနဲ့နှင်းမှုပြည်ရွာပြီးတော့အခက်အခဲကျနေတဲ့အခြေအနေတွေအများကြီးရှိတဲ့အတွက်27ရက်နေ့မှာဂါဗနာရိုက်ကူပါကနေပြီးတော့တပြည်နယ်လုံးကိုအရေးပေါ်ကြေညာထားတာတွေ့ပါတယ်ဆိုအရေးပေါ်ကြေညာထားတဲ့အကြောင်းကအရေးပေါ်ကြေညာလိုက်လို့ရှိရင်သူကပြည်နယ်မှာရှိတဲ့ဘတ်ဂျက်တွေကိုအရေးပေါ်အတွက်ထည့်ထားတဲ့ပတ်စံတွေကိုသုံးစွဲခြင်းလို့ပြီးတော့ဥပမာကြောက်အောင်လို့စာရတွေကိုပိတ်ပေးတာလို့အရင်အေးလာပြီးတော့မူခဲတွေရေခဲတွေကျမဲ့ဟာမျိုးကိုကပ်ဖို့ပြင်ဆင်နေတာတွေ့ရပါတယ်ခင်ဗျ
တောက်ကြနေကြရင်နိုင်ငံတဝန်း85ရာခိုင်နှုန်းဟာအေးခဲ့တဲ့ရာသီဥတုနဲ့ရင်ဆိုင်ရလိမ့်မယ်လို့မိုးစလဌာနကခန့်မှန်းထားပါတယ်ခရစ်မတ်နဲ့နှစ်သစ်ကူးရာသီခရီးသွားလာမှုများတဲ့အချိန်မျိုးမှာအခုလိုအေးအေးလှိုင်းနဲ့နှင်းမုန်တိုင်းဝင်နေတာကြောင့်ကြာသပတေးနေ့မနေ့အစောပိုင်းအထိလေရင်ခရီးစဉ်ထောင်ထဲကြီးဖျက်သိမ်းခဲ့ရပါတယ်နှစ်ပေါင်း30ကျော်အတွင်းအသက်အန္တရာယ်ဖြစ်စေနိုင်လောက်တဲ့အထိပြင်းထန်စွာကြာရောက်လာတဲ့ဒီနှင်းမုန်တိုင်းအတွက်ဒေသအာဏာပိုင်တွေထုတ်ပြန်တဲ့သတိပေးချက်ကိုအတိအကျလိုက်နာကြဖို့သမ္မတဂျိုးဘိုင်ဒန်ကလည်းပြည်သူတွေကိုတိုက်တွန်းထားပါတယ်ခင်ဗျာ။